Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ15ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3049လိုင်းလံမီတာ190ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်တောင်းယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
American ထက်လွတ်တော်လူများစုခေါင်းဆောင်ရှူမဟာဂါဇာကိုပုံကျဲနေမှုအပေါ်အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကိုဝေဖန်ပြီးအစ္စရေးမှာရွှေကောက်ပွဲတည်လို့ဖို့တိုက်တွန်းပါတယ် TikTok ဟာ American ပိုင်းစီးပွားရေးလုပ်ငန်းပိုင်းဖြစ်တင်တာကြောင့်တကယ်လို့ပိုင်ရှင်ကရောင်းဖို့သဘောတူရင်တော့ရှင်နေမြုံနာမှုအဖွဲ့အဖွဲ့မယ်လို့ American ဘဏ္ဍာရေးဝန်ကြီးဟောင်းမနုချင်းကပြောပါတယ်တောင်ကိုရီးယားနဲ့ American နှစ်ဖက်စစ်တပ်တွေဟာကြီးအစ်စ်နဲ့ပစ်ခတ်လိုက်ခြင်းနဲ့စီရေးလိုက်ခြင်းမှုတရားပြုလုပ်ခဲ့ပါတယ်
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဒီဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာဘေးဆိုင်ပြုတ်မှုဘလောက်ထိတိုးလာနေသလဲစစ်မှုမထမ်းမနေရဥပဒေအရမဲနှိုက်ပြီးတော့ခေါ်မဲဆိုတဲ့သတင်းတွေကြောင့်မြဝတီမြို့ကလူငယ်တွေထွက်ပြေးတင်းရှောင်နေရတဲ့အခြေအနေနိုင်ငံတကာသတင်းတွေဘက်မှာတော့စွန့်ပစ်ပလတ်စတစ်တွေကိုသုံးပြီးတပည့်စည်းလိုလူသုံးကုန်အဖြစ်ကမ္ဘောဒီးယားမှာအသွင်ပြောင်းထုတ်နေတဲ့အကြောင်းနဲ့ထိခိုက်ပျက်စီးလာနေတဲ့အမေဇုန်တောကြီးကိုဘာကြောင့်ပြည်ပင်ထိန်းသိမ်းမှုလိုသလဲစတဲ့သတင်းတင်ပြချက်တွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်ကပြောပြသွားမှာဖြစ်ပါလေဗျာ။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူဟာပြည်သူတွေရဲ့ဆန္ဒကိုပြန်မကြည့်ပဲဂါဇာကိုဘုံးကျဲတိုက်ခိုက်နေတယ်လို့သူယုံကြည်တဲ့အတွက်အစ္စရေးမှာနောက်ထပ်ရွေးကောက်ပွဲထင်ပါဖို့အမေရိကန်အထက်လွှတ်တော်အများစုခေါင်းဆောင်ချက်ရှူမာကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်နန်တန်ယာဟူဟာသူ့နိုင်ငံကိုကဘာကနေဝိုင်းပယ်မယ်အန်တီအကြောင်းလုပ်နေတယ်လို့လည်းအစ္စရေးနဲ့မဟာမိတ်ဖြစ်ကာလကြာရှည်ရက်တည်ခဲ့တဲ့ဂျူးလူမျိုးတွေကအမေရိကန်အစိုးရရဲ့ယာရုအကြီးဆုံးချက်ရှူမာကပြောကြားလိုက်တာပါ။လူရည်နှစ်သက်သမတသန်းကျော်နေထိုင်တဲ့ဂါဇာမှာဒီတိုက်ပွဲတွေကြောင့်နေအိမ်တွေအဆောက်အဦတွေပျက်စီးပြီးဒေသခံထက်ဝက်ကျော်ကအိုးအိမ်ဆန့်ခွာထွက်ပြေးနေရတာပါဒီနေရာကိုအစ္စရေးကမြေပြင်ကရောဝင်ဟင်ကပါတိုက်ခိုက်နေတာဟာအရသာတည်ဆောက်မှုတွေပါတိုးလာနေတာကြောင့်အခုဆိုကဘာတလွှားအစ္စရေးကိုထောက်ခံမှုကမှတ်တမ်းတင်လာအောင်ကြာဆင်းစေတယ်လို့လည်းမစ္စတာရှူမာကပြောပါတယ်လက်ရှိအုပ်ချုပ်မှုကိုအစ္စရေးပြည်သူတွေထောက်ခံမှုတိတ်မရှိတော့တဲ့အတွက်ဒီမိုကရေစီလမ်းရှောင်နှံနေတဲ့အစ္စရေးမှာပြည်သူတွေကိုသူတို့ခေါင်းဆောင်တဲ့သူတို့ရွေးချယ်ခွင့်ပေးခြင်းဟာအရေးကြီးကြောင်းနဲ့ရွေးကောက်ပွဲအတွက်ကျင်းပါရာဟာအကောင်းဆုံးဖြစ်မယ်လို့ထင်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။နော်ဝေးဝန်ကြီးချုပ်ရိုနက်စ်ဂါစတိုတာကဒီ2024အတွက်ကာဝေးအသုံးစိတ်ကိုပြည်ရင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းနဲ့အညီတိုးမြင့်သုံးဆဖို့စီစဉ်ထားကြောင်းကြေညာပရင်းနေမှာကြေညာပါတယ်။အခုရထားချက်ဟာ2026မှာပြည့်မီအောင်လုပ်ဖို့အတွက်ဖြစ်ပေမဲ့ရုရှားရဲ့ NGB ခံမမရနိုင်တဲ့အနေအထားဟာနိုင်ငံအတွက်ချင်းချောက်မှုဖြစ်လာနိုင်ခြေရှိတာကြောင့်အခုလိုစောစောတိုးမြှင့်မှုလုပ်ရတာလို့လည်းဝန်ကြီးချုပ်ကပြောပါတယ်။နှောင်းအတွက်2024ကာဝေးအသုံးစိတ်ကိုကနဦးက 8.9 ဘီလီယံခံမထားရတာနဲ့အခုမျိုးရသည့်ဘတ်ဂျက်မှာတိုးမြှင့်မယ်လို့ဝန်ကြီးချုပ်ကပြောပေမဲ့ဘယ်လောက်တိုးမယ်ဆိုတာအတိအကျတော့ထုတ်မပြောပါဘူး။နေတုတ်ဖွဲ့ထုတ်ပြန်ချက်ရနှောင်းရဲ့ကာဝေးအသုံးစိတ်ဟာနိုင်ငံပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့1.5%ရာခိုင်နှုန်းရှိပါတယ်။နဝင်းဝန်ကြီးချုပ်ဟာချက်သပရင်းနေမှာတိုက်ခံနေတဲ့လွှတ်တော်မှာတွေ့ဆုံပြီးရေရှည်စီးမဟာဗျူဟာအစီအစဉ်တွေကိုဆွေးနွေးပါတယ်။အစီအစဉ်ရလဒ်ကိုတော့ဧပြီ5ရက်မှာထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။နဝင်းရဲ့လုံခြုံရေးအခြေအနေဟာဆွေးနွေးရတယ်လို့ဝန်ကြီးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပြီးနဝင်းနိုင်ငံဟာရုရှားရဲ့ခံမှန်းရခဲ့တဲ့အနေထားနဲ့အန်ဒီချာနေထိုင်နေရတာဖြစ်ပြီးဒါဟာရေရှည်ဖြစ်လာနိုင်တယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာသတင်းတွေကိုရေးသားပေးဖို့တဲ့ VOA သတင်းတောက် Jeff Seldon ကိုအရေးယူလိုက်ကြောင်းရုရှားနိုင်ငံရေးဝန်ကြီးဌာနကချက်သပရင်းနေမှာကြေညာလိုက်ပါတယ်။ချက်သပရင်းနေကထုတ်ပြန်တဲ့အရေးယူတဲ့အစီအစဉ်ထဲမှာ VOA က Jeff Seldon အပြင် Washington Post နဲ့ New York Times သတင်းစာတွေကသတင်းတောက်တွေအပါအဝင်သတင်းတောက်အများအပြားပါဝင်ပါတယ်။ရုရှားကိုဆန့်ကျင်သူတွေလို့ရုရှားဆိုတာကပြောပြီးအရေးယူထားတဲ့ American နိုင်ငံသားဟာအခုဆို228ယောက်ရှိနေပါပြီ။ဒီအမေရိကန်နိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံနဲ့ဝင်ခွင့်ပိတ်ပင်ထားတာဖြစ်ပြီးသူတို့ဟာလက်ရှိအမေရိကန်အစိုးရရဲ့ရုရှားကျဝင်ရေးလုံဆောင်နေတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေလို့ရုရှားနိုင်ငံခြားရေးဌာန website စာမျက်နှာမှာဖော်ပြပါတယ်။ ဆောက်တင်ဟာရုရှားဆိုရဲရေးယူမှုခံရတဲ့ဒုတိယမြောက် VOA ဝန်ထမ်းမှာ VOA ရဲ့ယာယီအကြီးအကဲဟောင်းယွန်းလန်ဒန်လိုပတ်စာလဲ2023မှာရုရှားဆိုရဲတန်ခတ်ရေးယူမှုခံခဲ့ရတာပါရုရှားဆိုရဲရေးယူတဲ့ထဲမှာ American နိုင်ငံခြားရေးဌာနပြောခွင့်ရမက်သျူးမက်လော်အပြင် Harvard Yale နဲ့ Columbia တို့လို American တက္ကသိုလ်ကြီးတွေကပါမောက်ခကြီးတချို့လည်းပါဝင်နေတာဖြစ်ပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American နိုင်ငံမှာ TikTok Video App တုံးဆွမှုကိုတားမြစ်ဖို့အတွက်အောက်လတောင်မှမဲခွဲဆုံးဖြတ်လိုက်တဲ့နောက်တစ်နေ့ဖြစ်တဲ့ January နေ့မှာပဲဗန်နိုင်းဝန်ကြီးဟောင်းစတီဗန်မနူချင်ကတကယ်လို့တရုတ်ခြေဆိုင်ဒီ app ပန်းရှင်ကတာရောင်းဖို့သဘောတူမယ်ဆိုရင်သူဟာ TikTok ကိုဝယ်ဖို့အတွက်ယင်းနည်းညှို့နှံမှုအဖွဲ့ဖွဲ့ဖို့လုပ်မယ်လို့ပြောပါတယ်။သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ကတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးဟောင်းမနူချင်က TikTok ကိုသုံးဆက်သူအမေရိကန်နိုင်ငံသားကတန်း190ကျော်ရှိနေတာကြောင့်ဒါဟာ American ပိုင်းစီးပွားရေးလုပ်ငန်းတစ်ခုဖြစ်တယ်လေလို့CNBC သတင်းဌာနကိုပြောပါတယ်။မနူချင်းကသူ့ဖွဲ့မဲ့ရင်းနှီးမြှုပ်နှံမှုအဖွဲ့ထဲမှာဘယ်သူတွေပါမယ်ဘယ်လောက်ရင်းနှီးမြှုပ်နှံမယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ TikTok ကိုတရုတ်နည်းပညာကုမ္ပဏီ Backdance Limited ကပဲလုံးဝပိုင်ဆိုင်တာဖြစ်ပါတယ်။ TikTok ကိုလက်ရှိပိုင်ဆိုင်နေသူနဲ့ American နိုင်ငံတွင်သုံးဆမှုတွေဟာအမျိုးသားလူမျိုးရေးကိုချင်းချောက်မဲ့အငြင်းရှိနေတာအတွက်အောက်လွှတ်တော်ကဆိုရင်ဒီနိုင်ငံတွင်သုံးဆမှုတားမြစ်ဖို့အတွက်ထောက်ခံမဲ352မဲကန့်ကွက်မဲ့65မဲနဲ့မဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ TikTok ကတော့သူတို့ဟာတရုတ်အစိုးရရဲ့အသုံးချကံမဟုတ်ဘူးလို့ညှင်းဆိုထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံစစ်တပ်တွေဟာနှစ်စဉ်လက်ကျင့်နေကြဖြစ်တဲ့ Freedom Shield ပူးတွဲစည်းလက်ကျင့်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ချီဇန်အစ်စ်တွေနဲ့ပြစ်ခတ်လက်ကျင့်မှုကိုစက်တဘရီနေ့မှာပြုလုပ်ခဲ့ကြပါတယ်။အမေရိကန်စစ်တပ်ရဲ့ drone တွေစီးကရတဲ့ထောင်လိုင်းအချက်လက်တွေကိုအခြေခံပြီးတောင်ကိုရီးယားတန့်ကားတွေနဲ့တိုက်ခိုက်မှုကိုလက်ကျင့်ကြတာဖြစ်ပါတယ်။ဒီကြတဲ့ပြည်နယ်ပူးတွဲစည်းလက်ကျင့်မှုမှာတောင်ကိုရီးယားနဲ့အမေရိကန်ရှစ်သားပေါင်း300ကျော်ပါဝင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားတင့်ကား20ကျော်ကရာနှစ်ချီတဲ့ဂျီဇန်တွေနဲ့ပြစ်မှတ်တွေကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားချင်းမြန်တပ်မတပ်မှူးကြီးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးချိုဆောင်ဂျေးကတော့အခုလိုစည်းလက်ကျင့်မှုတွေကလည်းတကယ်တိုက်ပွဲဖြစ်လာခြင်းအတွက်ပြင်ဆင်ပေးသားဖြစ်ပြီးရန်သူကိုချေမှုန်းနိုင်မှာဖြစ်ကြောင်းပြောပါတယ်။ American Engineer တက်အကြီးကဲ Mark Samlin ကလည်းအရေးကြီးဆုံးကအမေရိကန်ရဲ့မဟာမိတ်တွေတောင်ကိုရီးယားမိတ်ဆွေတွေနဲ့ဆက်ဆံရေးခိုင်မအောင်တိစောက်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်။ Freedom Shield ပူးတွဲစည်းလက်ကျင့်မှုကိုမတ်လ4ရက်ကနေစတင်ခဲ့တာဖြစ်ပြီးအခုမတ်လ14ရက်နေ့မှာပြီးဆုံးသွားပါပြီ။အခုလိုပူးတွဲစည်းလက်ကျင့်တာဟာသူတစ်ပါးကိုကျူးကျော်ဖို့လက်ကျင့်တာဖြစ်ကြောင်းပြောပြီးမြောက်ကိုရီးယားကရှုံ့ချပြစ်တင်လိုက်ပါတယ်။ Ukraine ကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့ Russia ကအားကစားသမားတွေပေါ်မှာအပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC ကကန့်သတ်မှုတွေချမှတ်နေတဲ့ကြားမှာပဲပါရီမာဒီနှစ်ကျင်းပမယ့်အိုလံပစ်ပွဲကိုရုရှားအိုလံပစ်ကော်မတီ ROC ကသဘိတ်မှောက်မှာမဟုတ်ကြောင်း ROC အကြီးအကဲကချက်တပင်းနေမှာပြောပါတယ် ROC ဥက္ကဋ္ဌစတန်စလာပိုညာကော့ကသဘိတ်မှောက်တဲ့အလုပ်ကိုသူတို့ဘရော့မှာလုပ်မှာမဟုတ်ပဲကို့အားကစားသမားတွေကိုအမြဲတစေထောက်ခံပံ့ပိုးမယ်လို့ပြောပါတယ်အခု IOC ကချထားတဲ့ကန့်သတ်မှုတွေဟာလည်းတရားမဝင်သလိုတရားမျှတမှုမရှိဘဲလက်ခံနိုင်စရာလည်းမရှိဘူးလို့ပြောပါတယ်။ပါရီမှာဇူလိုင်26ကနေအောက်တိုဘာ7ရက်နေ့ထိကျင်းပမဲ့အိုလံပစ်ပြိုင်ပွဲတွေမှာအရေးချင်းပြည့်မီတဲ့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအားကစားသမားတွေပါဝင်ရှင်ပြိုင်ခွင့်ပေးမှာဖြစ်ပေမဲ့သူတို့အနေနဲ့နိုင်ငံကိုစားပြုအနံနဲ့တစိ့ကင်ဆန်ခွင့်မရှိသလိုအမျိုးသားတချင်းတည်ဆုပ်ခွင့်လည်းမရှိဘဲတီးခြားလွတ်လပ်စွာဝင်ရောက်ရှင်ပြိုင်ခွင့်ပေးထားတာဖြစ်ပါတယ်။ဒါအပြင်ယူကရိန်းကစစ်ပွဲကိုတက်တက်ကြွကြွထောက်ခံတဲ့အားကစားသမားတွေကိုရောရုရှားနဲ့ဘယ်လာရုစ်စစ်တပ်တွေကဝင်ရောက်နေသူတွေကိုပါဒီပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ထားတာပါ။ရှေးခေတ်ကာလတုန်းကတော့1980မော်စကိုမှာကျင်းပတဲ့အိုလံပစ်ပွဲတော်ကိုအမေရိကန်ကသဘိတ်မှောက်ခဲ့တယ်လို့1984လော့စ်အန်ဂျလစ်မှာကျင်းပတဲ့ပွဲကိုလည်းဆိုဗီယက်ရုရှားနဲ့သူ့မဟာမိတ်တွေကသဘိတ်မှောက်ခဲ့ကြတာဖြစ်ပါတယ
်။ဒီမှာပြည့်တောက်ကြနေမနေခင်ထိတ်တန့်အောင်သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်ပြည်တွင်းဒီမြန်မာပြည်တွင်းဘိမ်းစိုက်ပျိုးမှုဘလောက်များလာတယ်လဲဆိုတာကြည့်အောင်ပါ။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းမှုကြောင့်နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေပိုဆိုးလာချိန်မှာပဲမြန်မာနိုင်ငံရဲ့ဘိမ်းစိုက်ပျိုးထုတ်လုပ်မှုကလည်းပိုတိုးလာနေပါတယ်။မြန်မာဟာပြီးခဲ့တဲ့2023ခုနှစ်အတွင်းကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်လာတယ်လို့ကုလသမဂ္ဂကပြောပါတယ်။စီးပွားရေးအကဲခတ်တွေအခက်ခဲတွေကြောင့်ဒီရှမ်းပြည်နယ်ဖေခုံကနေတောင်သူတချို့ဘိန်းဆိုင်ပြိုးလာတာနဲ့ပတ်သက်ပြီး AFP သတင်းဆောင်ပါကိုရှင်းခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်ဗျာ
။မြန်မာနိုင်ငံရှေ့ပိုင်းရှမ်းပြည်နယ်ဖေခုံမြို့ကဝေးလံခေါင်းတီးတဲ့နေရာကဘိန်းဆိုင်တောင်သူတချို့ဟာသူတို့ရဲ့ဘိန်းငင်းတွေထဲမှာဘိန်းချစ်နေကြတာဖြစ်ပါတယ်။အဲလိုဘိန်းချစ်ပြီးနောက်တနေ့မလတ်မှာတော့တောင်သူတွေဟာထွက်လာတဲ့ဘိန်းသေးတွေကိုစုပြီးတော့ဘိန်းမြူထုတ်လုပ်ဖို့အတွက်တင်ပို့ကြပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့2023ခုနှစ်အတွင်းမြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံကိုကျော်လွန်ပြီးတော့ကမ္ဘာမှာဘိန်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့နေသက်ဒီဇာတွေမှာဘိန်းဆိုင်ပြမှုဟာအချင်းတော်ကြဲကရှိလာခဲ့တာဖြစ်ပြီးတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ဒုစရိုက်ဂိုင်းတွေဟာအဲ့ဒီကနေဘိန်းမြူထုတ်လုပ်ပြီးတော့မူရမောင်ကိုကုန်ကူးနေကြတာပါ။အာဏာပိုင်တွေဘက်ကလည်းအခုလိုဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ဒီမူရမောင်ကိုကုန်ကူးတဲ့လုပ်ငန်းတွေကိုမတိကျအောင်စောင့်နေကြတယ်လို့အကဲကတ်တွေကပြောပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတဝမ်းမှာစီးပွားရေးလူမှုရေးမတည်ငြိမ်မှုတွေနဲ့လက်နက်ကိုင်ပဋိပက္ခတွေဖြစ်ပေါ်လာခဲ့တာကြောင့်တချို့ရုန်းကန်နေရတဲ့လယ်သမားတွေအတွက်ငွေရဖို့ကပိုပြီးတော့အရေးကြီးလာနေပါတယ်
။ဆံနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီသနေ့မှစိုက်တာပါ။အဲဒီသနေ့တွေလည်းကျွန်တော်နည်းနည်းပါစိုက်ပါတယ်။ဘန်လီ50တရာလောက်ပေါ့နော်။ဒီသနေ့မှကျွန်တော်ဒီ30ဧကအ3ဧကပြည့်ကျွန်တော်စိုက်ပါတယ်။
သူစိုက်ထားတဲ့အဲ့ဒီဘိန်းကင်း3ဧကကနေအခုနှစ်ရိတ်သိမ်းချိန်မှာဘိန်းစည်16ကီလိုလောက်ထွက်ဖို့မျှော်လင့်ထားပြီးတော့ဒါကိုရောင်းတဲ့အခါမှာအမေရိကန်ဒေါ်လာ4500လောက်ရဖို့မျှော်လင့်တယ်လို့ကိုအောင်မိုးကပြောပါတယ်။ဘိန်းစိုက်ပြမှုတရားဝင်မဝင်ဆိုတဲ့ပုံမှာသူ့အနေနဲ့အသိအေးမစိုက်နိုင်ပဲသူ့ရဲ့မိသားစုယက်တီနိုင်ရေးအတွက်အခုလိုဘိန်းစိုက်ရတာဖြစ်တယ်လို့လည်းကိုအောင်မိုးကပြောပါတယ်
။ကျွန်တော်ကတော့25ဝန်းကျင်လောက်ပဲ25လုံးလောက်ဝင်ကျင်လောက်ပဲကျွန်တော်မှန်းထားပါတယ်အရင်ပြန်တိုက်မှာပေါ့နော်ဒီလောက်ရမှာ
ဖေခုံမျိုးကနောက်ထပ်တောင်သူတူဖြစ်တဲ့မအေးသိန်းဆိုရင်လည်းအရင်ကစဘာပဲပြောင်းထောပတ်ဒီစားတွေကိုစိုက်တဲ့တောင်သူတူဖြစ်ပါတယ်ဒါပေမဲ့သူတို့ဒေသမှာစစ်ကောင်စီတပ်တွေနဲ့တော်လိုင်းအင်အားစုတွေကြားနဏ္ဍကိုင်ပဋိပက္ခတွေဖြစ်လာချိန်မှာတော့သူမှလည်းအိုးအိမ်ဆုတ်ခွာတပီးခဲ့ကြတာပါအခုခါမှာတော့မိသားစုရှင်သန်ရက်ဒီရဲ့အတွက်ဘိန်းဆိုင်ပြူနေတယ်လို့မအေးသိန်းကပြောပါတယ်
သူစာဝန်ညီတာချက်တဲ့နေလို့ဒါကြောင့်လည်းကျမဒီဘက်ကျမတို့ဒီဘက်ကင်းဆက်ရတာပေါ့နော်ကျမတို့ရဲ့စာဝန်ညီနေနဲ့ဖြည့်ရှင်ပေးနိုင်အောင်ပေါ့နော်ကျမတို့အတခြားစီးပွားရေးလို့ပြန်တော့လည်းအဆင်မပြေဒီချိန်မှာနိုင်ငံရေးချင်းတွေလည်းမကောင်းတဲ့အတွက်ကြောင့်လို့ကျမတို့ကဘယ်လိုမှအဆင်မပြေတဲ့အတွက်ကျမတို့ဒီဘက်ကင်းဆက်ပြောချင်းဖြစ်ပါတယ်
ကုလသမဂ္ဂရဲ့အဆိုအရတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တိုင်းပြည်ထဲမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့သူတွေ2000လောက်ရှိတယ်လို့ပြောပါတယ်။ဒါပြင်မှာကြက်ငွေတန်ဖိုးအစမတန်ထိုးကျသွားတာကြောင့်ဓမ္မရောသားလိုမျိုးစိုက်ပျိုးရေးမှာအသုံးပြုရတဲ့ပစ္စည်းတွေဝယ်ရတာလည်းပိုဈေးကြီးလာပြီးတော့လုပ်ငန်းလုပ်ကိုင်ဖို့အတွက်အခက်အခဲတွေရှိလာတယ်လို့ပြောပါတယ်
။ဘိန်းဆိုင်တယ်ဆိုတော့စီးပွားရေးတော့မဖြစ်ဘူး။ဘာဖြစ်လို့ဆိုင်လဲဆိုကွန်ပျူတာစုဖူလောင်ဖို့တည်းပဲကျွန်တော်ဆိုင်တာက။တကယ်တော့ဆိုရင်တော့ကျမတို့ကိုပိုင်ဦးအိမ်ဆိုလည်းကလုံးပြက်စီးသွားပြီ။ဒါကြောင့်မလို့ကျမတို့ဒီ banking မဆိုင်ကျမတို့မှလည်းလောက်စားဆရာဘာမှမရှိတော့ပြန်ဖို့ဆိုလည်းဘလို့မှဆင်မပြေတော့ခုပွဲရုံလည်းတည်တဲ့တိုင်းမရှိတော့ဘူးလေ
။ဒီပေါ်မှာကိုအောင်မိုးကလည်းသဘောတူပါလေ
။ပြောင်စေးတွေသူတက်ပေမဲ့လည်းကျွန်တော်တို့မှရောင်းတဲ့ပွဲရုံတွေမရှိဘူးလေ။ရောင်းတဲ့ပွဲရုံတွေမရှိတော့ကျွန်တော်တို့ဟိုးမြောက်ဖဲတို့ပွဲရုံရှိနေရာတင်ပြီးတော့သွားနိုင်ဖို့အတွက်အစည်းရိတ်လည်းစကားတွေလည်းကျွန်တော်တို့မနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြောင်းလဲမမလို့တော့ပဲနဲ့ကျွန်တော်တို့ဒီအစားထိုးအဖြစ်နဲ့ကျွန်တော်တို့ဒီပန်းတွေကိုကျွန်တော်ပြန်ဆိုင်ဖြစ်တာပါဒီတနေ့မှပ
ါနိုင်ငံတော်မှာလက်ရှိဖြစ်နေတဲ့ပဋိပက္ခတွေကြောင့်ကုန်ပစ္စည်းတွေပို့ဆောင်ရေးလုပ်ငန်းတွေမှာအဟန့်တားဖြစ်စေပြီးတော့မြန်မာနိုင်ငံရဲ့အဓိကဝန်ငွေရရှိစေတဲ့ဇဘာနဲ့ပြောင်းလို့လိုမျိုးလေယာထောက်ကုန်စည်းနံတွေပြပတင်ပို့မှုတွေကိုရပ်တန့်စေတယ်လို့ကမ္ဘာ့ဘဏ္ဍာမနစ်ကနောက်ပိုင်းမှာပြောထားပါတယ် အချိန်တွေမှာပဲဘိန်းဆိုင်ပြိုးမှုတွေဟာပိုခက်မိလာပြီးတော့ယင်းနီးမြုံနံမှုတွေပိုတိုးလာနေသလိုရေသွင်းဆိုင်ပြိုးမှုတွေပိုတိုးတက်လာတဲ့အတွက်ဘိန်းထွက်ရှိမှုတွေတိုးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံကဘိန်းထုတ်လုပ်မှုဟာ2022ခုနှစ်မှာမက်ထရစ်တန်ချိန်990ရှိရာကနေမနစ်ကမက်ထရစ်တန်ချိန်1080အထိရှိလာတယ်လို့ကုလသမဂ္ဂမွေးစေးဝါးနဲ့ရာသမှုနိုင်ငံရေးအဖွဲ့ UNODC ကပြောပါတယ်မြန်မာနိုင်ငံဟာအခုခါမှာကမ္ဘာမှာမွေးစေးဝါးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်ဆိုတာကိုသူ့အနေနဲ့မသိဘူးလို့ကိုအောင်မိုးကပြောပါတယ်အင်္ဂလဝါမှာဖြစ်နေတဲ့ပြိပခါတွေလောလောဆယ်မှာအဆုံးသတ်ဖို့မြင်သေးတာကြောင့်ဒီနေ့ဘိန်းထွက်ရှိမှုပမာဏဟာလည်းမနစ်ကထက်ပိုများနိုင်တယ်လို့လည်းသူကခန့်မှန်းပါတယ
်ပြီးခဲ့တဲ့တနည်းထက်တော့ပိုများမယ်လို့ပြောလို့ရတယ်ပေါ့နော်ဒုက္ခလည်းပိုများတဲ့အတွက်ကြောင့်ဟိုအကြောင်းရင်းပေါ်မှာဖြစ်တည်နေရတဲ့ဒီပီတူတွေပိုများတဲ့အတွက်ကြောင့်မို့တောင်ပြေးမြောက်ပြေးလို့လည်းမရဘူးခုနေရနဲ့ကိုဒီတာနဲ့ပဲကိုပြေးပြီးတော့ခုလုံးတောင်ရမှာခုလုံးပြေးနေရတဲ့လူမလို့ကျွန်တော်တို့ဒီနေ့မှာစိုက်တာပုံရမယ်လို့ကျွန်တော်တို့ထင်ပါတယ
်မယေးသိန်းကတော့အချိန်နေရအခုလိုဘိန်းစိုက်ပြိုးနေရပြီမဲ့လဲတိုင်းပြည်ပြန်လဲတည်ငြိမ်သွားတဲ့အခါမှာတော့ဒါကိုဆက်လုပ်တော့မှာမဟုတ်ဘူးလို့ပြောပါတယ
်အခုနိုင်ငံရေးလောင်းဝချင်းနေမကောင်းကျွန်တော်တို့မကိုပိုင်ချန်ဆိုလည်းမရှိတော့ဒါကြောင့်ကိုပိုင်ချန်ဆိုလည်းမစိုက်စားရတဲ့အတွက်တခြားခြံမျိုးတော့မဆိုင်စားရဘောနော်တခြားစပါးလာတော့ဆိုင်တယ်ဒါမဲ့ဒီဘင်းရဒီအခုမှနိုင်ငံရေးချင်းနဲ့မကောင်းမှပြန်ဆိုင်တယ်ဒါမဲ့နိုင်ငံရေးချင်းနဲ့တကောင်းလာခဲ့မယ်ဆိုရင်ကျမတို့လုံးဝမဆိုင်တော့ဘူးလို့
ဆမီနယ်တွင်ဘင်းငင်းတွေကထွက်လာတဲ့ဘင်းတွေကိုတောတောင်တွေထဲမှာလူတွေမသိအောင်ဖွဲ့ပြီးတော့ဆောက်လုပ်ထားတဲ့စက်ရုံတွေကနေတဆင့်ဘင်းမြူထုတ်လုပ်ပြီးတော့အဲ့ဒီကနေတဆင့်ထိုင်းပါဝင်အင်းကြီးနိုင်ငံတွေကိုတရားမဝင်မောင်းခိုတင်ပို့ပြီးတော့ကမ္ဘာဈေးကွက်ကိုရောင်းချနေတာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်ပြောပြသွားတာပါခင်ဗျာအခုတော့မြဝတီမြို့မှာစစ်မှုထမ်းဖို့ဆင့်ခေါ်မဲ့တရင်ထွက်လာတာကိုတင်ပြခြင်းပါလေထိုင်းမြို့မှာနေစပ်မြဝတီမြို့မှာမဲနိုင်ပြီးတော့ဒီစစ်မှုထမ်းဖို့ခေါ်ယူမယ်ဆိုတဲ့တရင်တွေကြောင့်လူငယ်တွေဟာအိမ်မှာမနေရတော့ပဲရှောင်ပြေးနေကြရတယ်လို့ဆိုပါတယ်ဒီအကြောင်းထိုင်းနေစပ်အခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထမ်းမနေဆက်ကရင်ပြည်နယ်မြဝတီမြို့မှာလူငယ်လူရွယ်တွေကိုစစ်မှုထမ်းဖို့အတွက်မဲနိုင်ဖို့ခေါ်ယူမှုတွေရှိနေကြောင်းဒီအတွက်မြဝတီမြို့မှာမိဘတွေကိုလူငယ်တွေကပါစိုးရိမ်ပူပန်နေကြပြီးတချို့ဆိုရင်နေအိမ်ထဲမှာမနေရတော့ပဲရှောင်ပြေးနေရကြောင်းဒေသခံတဦးကပြောပြပါတယ
်အခုကမြဝတီမြို့ပေါ်မှာရိုးရိုးကြွကြွဖြစ်နေတဲ့စစ်မှုထမ်းမနေရဆိုတော့မဲနိုင်ရမယ်အိမ်တိုင်းအိမ်တိုင်းမဲနိုင်ရမယ်တုတ်ကြီးရိုးတွေကတော့ပြီးတော့မမမကျန်းတဲ့လူကလည်းပဲကျမပတ်ဆောင်တဲ့လူအိမ်နေမှာအကုန်မဲနိုင်တယ်ဆိုတော့အမရိုးရိုးကြက်ပဲဖြစ်နေတာ။သွားနိုင်လာနိုင်တဲ့လူအကုန်လုံးမဲနိုင်မယ်မဲပေါအောင်သွားရမယ်ပေါ့နော်။အဲ့လိုမျိုးပြောလေ။အခုရက်ွက်အမတ်1အမှတ်2အမှတ်3အမှတ်4အဲ့လိုရက်ွက်ကြီးကြီးနောက်ကြီးလေကျွန်းဆိုတာတော့ရှိပါတယ်။ဒီလေကျွန်းမှာအင်ဂျင်အများဆုံး50လောက်ရှိတယ်မှာအင်ဂျင်50ရှိလို့ဖြစ်ရင်အဲ့တကြီးရဲ့ကိုမသွားနိုင်တဲ့ဒါဖယ်လေးဆို40လောက်ရှိအဲ့40ကမှမဲနိုင်ရမှာ။ပေါက်တဲ့အိမ်20သွားရမယ်။အဲ့လိုစဉ်းစားမှပြောတော့လာဟိုသူတို့ရှိသွားမဲ့တူတော်တဲ့ခုတ်တာကောင်းလို့ဆိုပြီးတော့အဲ့လိုပဲစဉ်းစားကြတဲ့သူကများတယ်လုံးဝမဝင်ကြအကြောင်းတော့မရှိဘူးသူတို့ရှိတော့
မလ9ရက်နေ့ကစလို့မြဝတီခရိုင်အတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြဝတီခရိုင်အတွင်းကစစ်တပ်ရဲ့စခန်းတစ်ခုဖြစ်တဲ့ခမရ399နဲ့သင်ငန်းညီနောင်ရဲစခန်းကို KNLA PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်သလိုနောက်ထပ်ဖလူးစခန်းကိုလည်းသိမ်းပိုက်လိုက်ပါတယ်ဒီနောက်မှာတော့မြဝတီအတွင်းမှာမတည်ငြိမ်မှုတွေဖြစ်လာပြီးစစ်တပ်ကလည်း6ရက်ဇက်တိုက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အခုလိုမျိုးမြို့ကန်လူငယ်ဒေသမှာကဆိုင်းမြန်မာနယ်ဆက်မဲဆောက်မြဝတီကြားကရေလေကျုံးကလူတွေကိုပါစစ်မှုထမ်းစီဖို့လှုပ်ဆောင်လာတာဖြစ်လို့ဒါဟာမြဝတီမြို့ကိုခုခံကာကွယ်ဖို့ဖြစ်နိုင်တယ်လို့လည်းဒေသခံတွေကယူဆနေကြပါတယ်
ဘာလို့လဲဆိုတော့ခါကြတော့အခုဒီတိုက်ပွဲတွေဖြစ်နေပြီတဲ့နောက်ပိုင်းမှာသူတို့စစ်အင်အားကဟိုဘက်ကတက်လာလို့မရတော့ဘူးဒီဘက်ကကလေးတွေလူငယ်ပိုင်းအရင်စစ်တပ်တွေတွင်ပြည်ယူဖောင်းဝုတ်ပြီးတော့မြောက်ဒီမျိုးကာကွယ်တဲ့ပုံစံမျိုးသူတို့လုပ်ဖို့လာတော့မတွေ့ဘူးဒီ195တို့ဒီမြောက်ဒီတို့သူတို့တက်ကြွားမှာဆိုတော့သူတို့နေတကတွေပဲပူပူပဲရှိတယ်လေကောင်းကောင်းနေလာလို့မရဘူးလာလို့မရတဲ့ခါကြတော့ဒီမျိုးဟာရှိတဲ့လူငယ်အားမြောက်ဒီမျိုးကိုပြန်လည်ခံသေးအချက်နဲ့ကာကွယ်ဖို့မြောက်ဒီမကြရေးပေါ့အဲလိုပုံစံမျိုး
ကရင်ပြည်နယ်မြဝတီခရိုင်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်ဆက်တောင်ရင်မြစ်တလျှောက်ကိုစစ်ဘေးရှောင်နေသူတွေထောင်ထဲချထွက်ပြေးလာကြပြီးထိုင်းဘက်ကလည်းတရားကိုဖျက်ချော်ပြီးခုနှစ်ရက်နေထိုင်ခွင့်လက်မှတ်နဲ့တရားဝင်လာရောက်သူတွေလည်းများလာကြပါတယ်ထိုင်းဘက်ကလည်းနယ်ဆက်တလျှောက် 农用业的个电价比跟来木里来楼拉巴的些。
Rio American 单页的人们的人面那个 Telegram 路木姑娘上面那嘛来修啥呢嘛喂 ？VOA Telegram 上面那类啥 ？T.me/bamisvoanews 嘛 ，join 了呗。接下来的呢，这单页的人那个偏激青年的偏激车，也是那嘛哇 ？VOA Telegram 的要问上面那个 ，VOA Bamis 的单面呢 ，Blue Mark 阿皮亚阿玛丽发了 ，review 就出来。VOA 的人类别的是面容皮肤那么。
新旧账的吧，怎么样？VOA 到账里面呢，看新鲜的个，前面水的秀面，那新鲜的皮包的，过的卡罗，把我们经过天顶的的包上的电吹木浆果表表就买的。刚买的那个也没有喷暖片嘛，送物电吹的龙安线的五个 plastic 送别别系列啊的，特别是一片盘的透露洋墙的吧的。Riders 连上马股，且看比罗雷马个表表嘛吧，怎么样？
ကမော်ရီယာနိုင်ငံမြို့တော်ဖနွမ်းပင်မြို့မှာရှိတဲ့အလုံယုံကိုရောင်အသေးလေးကအလုံသမားတစုဟာထိုင်ပြီးတော့ပလတ်စတစ်ပလင်းအလုံတွေကိုလှည့်ကာပလတ်စတစ်အပြင်လေးတွေဖြစ်အောင်ဓာတ်သွားနဲ့ပိုက်ဖြတ်နေကြပါတယ်။ဒီပလတ်စတစ်အပြင်တွေကိုစုပြီးတော့နေ့စဉ်သုံးပစ္စည်းတစ်ပစ္စည်းအဖြစ်ပြောင်းလဲအသုံးပြုတာပါ။ဒီနေ့ကိုစုပစ်ထားတဲ့ပြင်းပြပလတ်စတစ်ပလင်းပေါင်း 9,000 လောက်ရှိတဲ့ပူးတွေကို2023ခုနှစ်မတ်လကတည်းကဒီလိုတစ်ပစ္စည်းအဖြစ်ပြောင်းလဲလာတာအခုဆိုရင်ပလတ်စတစ်ဘူးတန်စီပေါင်း44ကျိန်ရှိပါပြီ။ပလတ်စတစ်ဘူးအလွတ်တွေကိုလှည့်လှီးဖြတ်ပြီးရလာတဲ့ပလတ်စတစ်အပြင်အပိုင်းတွေကိုဆက်ပေါ်မှာတစုတစည်းနဲ့စုစည်းထားပါတယ်။ပြီးတဲ့နောက်တောက်တောက်တင်းတင်းဖြစ်နေတဲ့ဒီပလတ်စတစ်အပြင်တွေကိုပြော့ပြောင်းသွားဖို့ရေရွေးတဲ့စိမ်ကလက်မသုံးလက်မခွဲအရှိရှိတဲ့ပုံစံကွက်ပေါ်မှာအရွယ်တူအောင်လှီးဖြတ်ဒီအပြင်တွေကိုတစ်ပစ္စည်းအစွမ်းနာမှာစုချပြီးတော့တက်ထူကျိုးနဲ့ချုပ်လုပ်ပါတယ်။42နှစ်အရွယ်ကမ္ဘောဒီးယားနိုင်ငံသားဟက်စကေယာကသူ့ပါဝင်စီအတိုင်းဝိုင်းမှာပလတ်စတစ်ညင်ညမ်းမှုကိုရှော့ချဖို့ဖနွမ်းပင်မြို့မှာရှိတဲ့အကျယ်ဝန်း9မီတာ45မီတာရှိတဲ့ကိုရောင်မှာဒီအသေးစားလုပ်ငန်းကိုလှုပ်ဆောင်နေတာပါဖနွမ်းပင်မြို့မှာတနေ့ကိုအမိုက်မျိုးစားမျိုးစုံစုစုပေါင်းတန်ကျိန်4,000ကျော်အထိထွက်ရှိတယ်လို့မြို့တော်စီမံသားရပါဝင်စီထိန်းသိမ်းရေးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်ပလတ်စတစ်အမိုက်တွေကိုစီကတ်မရှိစွန့်ပစ်တာကပိုးပြီးတော့များလာပါတယ်မြို့ရဲ့ဆွန်ပြအမိုက်တွေရဲ့20ရာခိုင်နှုန်းကပလတ်စတစ်အမိုက်တွေဖြစ်တယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဆိုပါတယ်။တစ်ခါတော့ပလတ်စတစ်ပစ္စည်းတွေဖြစ်တဲ့ပလတ်စတစ်အိတ်တွေ၊ပိုက်တွေနဲ့ဘူးတွေကိုရေမြောင်းတွေနဲ့အမိုက်ပုံတွေမှာအများဆုံးတွေ့ရပါတယ်။ဆွန်ပြပစ္စည်းတွေကိုပြန်တီထွင်သုံးစွဲတဲ့နိုင်ငံရဲ့ခြားကစိတ်ကူးစိတ်တန်းကိုအတူယူပြီးတော့ဒီဆွန်ပြပလတ်စတစ်တွေကိုပြန်သုံးပြီးတပြက်စီအဖြစ်တီထွင်ဖန်တီးတဲ့လုပ်ငန်းမှာအလုံသမား28ဦးအဖွဲ့ကိုအလုပ်ခံထားပါတယ်။ဒီတီထွင်ဖန်တီးထားတဲ့ဆွန်ပြပလတ်စတစ်ပစ္စည်းတွေကိုကြာရှည်ကသုံးလို့ရတယ်ဆိုတာသိရှိနားလည်စေဖို့ခဲရကရည်ရွယ်တာပါ။တပြက်စီးလုပ်ဖို့ဝါးကြောင်းတွေပလတ်စတစ်ဘူးတွေလိုမျိုးကုန်ကျစကုန်ကျစီကနိုင်ငံသားနဲ့ရှိရင်ကမ္ဘောဒီးယားနိုင်ငံမှာဈေးသက်သာတာကြောင့်ဒီပလတ်စတစ်ဆွပြအမိုက်ပြန်သုံးတဲ့လုပ်ငန်းလုပ်ဖို့စိတ်ကူးရခဲ့တာလို့ခဲရကဆိုပါတယ်။ခဲရဟာတမတ်ရိုးကြတပြက်စီးရောင်းသူအဖြစ်2010ခုနှစ်တုန်းကအလုပ်လုပ်ခဲ့ပြီးတော့ဗီယက်နမ်နဲ့ထိုင်းနိုင်ငံတို့လိုအိန္ဒိယနိုင်ငံတွေကတင်သွင်းတဲ့အရေးသွေးမြစ်တပြက်စီးတွေရဲ့အဝယ်လိုအများတယ်ဆိုတာသူသိခဲ့ပါတယ်။ပုံမှန်တပြက်စီရိုးရိုးရဲ့အဖြစ်များဆုံးပြဿနာကတော့ကြာရှည်မခံတာပါ။ဒါပေမဲ့အခုဒီပလတ်စတစ်နဲ့ဖန်တီးထုတ်လုပ်ထားတဲ့တပြက်စီကတော့အကြမ်းမတမ်းခံတာမို့ဝယ်ယူသုံးဆသူများပါတယ်။2024ခုနှစ်ဇန်နဝါရီလတုန်းကဖုန်းတိကျောက်အတွက်တပြက်စီအချောင်80ဝယ်ခဲ့တယ်လို့သက်တော်26နှစ်ရှိတဲ့ဗုဒ္ဓဘာသာဝင်တန်ကတော့တပါးကမိန်ပါတယ်
။မေမောအမ်ဂျင်ညုံဟိုဘစ်စဝတ်ကျင်းတယ်
ဒီတပြက်စီကတော်တော်ခိုင်ပါတယ်တော်ရုံမပြက်စီပါဘူးပလတ်စတစ်ဆိုတော့ရိုးရိုးတပြက်စီလိုအမွှေးကျွတ်တာလည်းမရှိပါဘူ
းခေရရဲ့အလုံယုံကူရောင်ကအဖွဲဟာပလတ်စတစ်တပြက်စီအချောင်း900ခန့်ကိုနေ့စဉ်ထုတ်လုပ်ပြီးတော့ဈေးနှုန်းကတော့လက်ကားဈေးတစ်ချောင်းကိုအမေရိကန်ဒေါ်လာ2ဒေါ်လာခွဲဖြစ်ပြီးတော့လက်လီဈေးတစ်ချောင်းကိုအမေရိကန်ဒေါ်လာ4ဒေါ်လာနီးပါးရောင်းချပါတယ်အဓိကဖောက်တယ်တွေကတော့ဖနန်ဘေမြို့အနက်နဲ့ Severin, Sierra Rap, Takio, Ratanakiri, Bantimi Chain မြို့နဲ့ Batami မြို့တွေကဖြစ်ပါတယ
် Atbarande
គោលបំណងខ្ញុំពិតប្រាកដគឺខ្ញុំចង់ឲ្យមានរូបភាពនឹងកាត់ឡើងមានន័យថ
ាកម្ពុជាနိုင်ငံမှာ25ပြည်နယ်ရှိတာမို့ဆွန့်ပစ် plastic ကုန်ရိုင်းရဖို့ကျွန်တော်စိတ်မပူပါဘူးကမ္ဘောဒီးယားနိုင်ငံကနိုင်ငံကြီးလေနောက်ပြည်လူတော်တော်များများကိုကျွန်တော်တို့ဒီမှာဘာလုပ်နေတယ်လဲဆိုတာသိစေချင်တယ်ဆွန့်ပစ် plastic တွေကိုဘယ်လိုလုပ်တယ်ဆိုတာလူများများကိုတွေးစေချင်တယ်ကျွန်တော်ဘာမှဖုံးကွယ်စရာမရှိပါဘူ
း plastic ပလဲအလုပ်တွေကိုအမိုက်စူဆောင်သူတွေနဲ့အမိုက်ရောင်းချဆိုင်တွေစီကနေဝယ်ယူကဆွန့်ပစ် plastic ကုန်ကြမ်းကလည်းမပြတ်ရနိုင်တာကြောင့်သူ့ရဲ့လုပ်ငန်းရေရှည်တည်တတ်မှုကိုယုံကြည်တယ်လို့ဆိုပါတယ်တခြားလုပ်ငန်းသူပြိုင်ပတ်တွေကိုလည်းဒီဈေးကွက်ထဲဝင်ရောက်လာဖို့ကိုခင်းရကလမ်းဖွင့်ကူညီပေးပါတယ်။ဟုတ်ပါတယ်။သူ့လိုလုပ်ငန်းသူတွေများလာရင်စွန့်ပစ်အမိုက်ပလတ်စတစ်တပြတ်သုံးဆွဲသူတွေများလာမှာမို့တဘာဝပတ်ဝန်းကျင်အတွက်လည်းအထောက်အကူဖြစ်စေမှာပါရှင်။ကျမအလေးပါပါ
။လေးမှာပြောပြသွားတာပါခင်ဗျာ။အခုတော့ဒီကဘာဇီဝဂီဟာစနစ်မှာအရေးပါတဲ့အမေဇုန်တစ်တော်ထင်းထင်းကြီးကိုတင်ပြခြင်းပါလေ။အိန္ဒိယနိုင်ငံရဲ့နှစ်ဆနီးပါးအကျယ်ဝန်းရှိတဲ့ Amazon တစ်တော်ကြီးဟာနိုင်ငံ၈နိုင်ငံနဲ့နေမြေတစ်ခုမှာလွှမ်းခြုံပွားရောက်နေပြီးကမ္ဘာဇီဝဂေဟာစနစ်အတွက်အလွန်အရေးပါနေပါတယ်။ဒါ့အပြင်ကာဗွန်တန်းငွေတွေကိုစုပ်ယူပေးနေတဲ့အတွက်ရာသီဥတုအရေးမှလည်းအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာပါ။ဥရုရာသီပြောင်းလဲမှုနဲ့လူသားတွေရဲ့လောက်ရကြောက်ဒီထိခိုက်ပျက်စီးလာနေရတဲ့ Amazon တော်ကြီးကိုပြုပြင်ထိန်းသိမ်းရင်မလွတ်ရင်တော့လာမယ့်25နှစ်အတွင်းမှာပျက်စီးကိန်းဆိုင်လိမ့်မယ်လို့ Nature သိပ္ပံစာဆောင်ကသတိပေးလိုက်ပါတယ် AB သတင်းကိုအခြေခံပြီးနန်းလောင်ကပြောပြထားပါတယ်
ကမ္ဘာတဝန်းလုံးအတွက်ရေချိုး20ရာခိုင်နှုန်းရှိတဲ့အမေဇုန်တစ်တော်ကြီးဟာဇီဝအမျိုးစုံမျိုးကွဲတွေရှိတဲ့နေရာတစ်ခုအဖြစ်ထင်ရှားသလိုသစ်ပင်မျိုးစေ့ပေါင်း 16,000 ကျော်ရှိတဲ့အမေဇုန်တစ်တော်ကြီးလည်းဖြစ်ပါတယ်ရှာဒီဥတုပုံနွေးလာတဲ့အတွက်မိုးရွာသွန်းမှုပုံစံတွေပြောင်းလဲပြီးတစ်တော်ပြုံးတီးမှုတွေကြောင့်အမေဇုန်တစ်တော်ကြီးတစ်ခုလုံးဒါမှမဟုတ်လဲတစ်စိတ်တစ်ပိုင်းပျက်စီးနိုင်ခြင်းရှိနေပြီလို့ Nature စာဆောင်မှာဖော်ပြထားပါတယ်2050ပြည်လုံးနှစ်မှာအမေဇုန်တစ်တော်ရဲ့30ရာခိုင်နှုန်းကနေ48ရာခိုင်နှုန်းထိထိခိုက်ပျက်စီးနိုင်တဲ့အလားအလာတွေရှိနေတဲ့အတွက်လည်းဒေသရင်းရာသီဥတုအခြေအနေအပေါ်တယောက်မှုတွေရှိလာနိုင်တယ်လို့သုတေသီတွေကသုံးသပ်ပါတယ်အဲ့ဒီလိုဖြစ်လာရင်တော့အမေဇုန်တစ်တော်ကြီးရဲ့ပစ္စည်းမှုကနှောက်ပြန်လဲလို့မရတဲ့အခြေအနေဖြစ်လာနိုင်တာကို Brazil Santa Catarina တက္ကသိုလ်နဲ့ Britain Birmingham တက္ကသိုလ်ကပညာရှင်တွေပူရဲလေးလာတွေ့ရှိခဲ့ကြတာဖြစ်ပါတယ်။အမေဇုန်ဒေသထက်ကကမ္ဘာပုံနှိပ်မှုပုံမှန်မဟုတ်တဲ့မိုးရွာသွန်းမှုမိုးတဲထန်စွာရွာသွန်းမှုနှွေရည်တာရှည်လာတာနဲ့တစ်တော်ပြုံးသမှုအခြေအနေတွေကိုလေ့လာခဲ့တာပါ။ဒေသရင်းရသည့်ဥတုအခြေအနေလေရူရင်ကာဗွန်အောက်ဆိုက်ပမာဏမိုးခေါင်မှုနဲ့တစ်တော်တွေအလိုက်တင်ပြုပြင်ပြောင်းလဲနိုင်စွမ်းတို့ကိုပါလေ့လာခဲ့တာပါ။ဘာမင်ဟမ်တစ်တော်သုတေသနဌာနပါမောက်ခလည်းဖြစ်အစီခံစာပူသွဲရေးသားသူဒေါက်တာအေဒရီယန်အကွေဗယ်မူဘတ်ကအခုလိုရှင်းပြပါတယ်။
Estimated the likelihood of the Amazonian tipping point
Amazon တော်ကြီးရဲ့ကြံ့ခိုင်မှုအနေအထားကိုကျမတို့ကခန့်မှန်းခဲ့ကြပါတယ်။2050ပြည့်လွန်မှာ Amazon တစ်တော်ရဲ့10ရာခိုင်နှုန်းကနေ48ရာခိုင်နှုန်းမှာအခြေအနေတွေပြောင်းလဲလာနိုင်ပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်။တစ်တော်ကြီးရဲ့စနစ်တစ်ခုလုံးကိုပိုးပြီးတော့နားလည်အောင်လုပ်ဖို့လိုနေတာပါ
။မိုးတစ်တော်ကြီးအဓိကထိခိုက်စေတဲ့အကြောင်းရင်းကိုလည်းသူသေးသေးလေးလေးလာတွေ့ရှိခဲ့တာပါ။
The main conclusion is that we
tomorrow atika kaot che cha nai da ga ro la me 25 ni atwe ma amazon tit do thi kai pyesi la nai ne so da ba ai lo pyesi la me so da ga tat at ma byo nai bi me lo amazon tit do ye snit ko po bi do na le la de a kha ma chu tin ka kwe mu ri lou nai ma de amazon tit do ji pyesi la nai ne so da ko phit nai ji shi de a yu sa ta khu a ni ne na le tha bo ga a lon a ye ji ba de ai lo de ke be pyesi twa ma la so da san tat ji lo ro ma phit ba au Amazon တစ်တော်ဟာကမ္ဘာပေါ်မှာဇီဝမျိုးကွဲစုံမျိုးကွဲပေါင်းစုံရှိတဲ့နေရာဖြစ်သလိုလူသားမျိုးနွယ်တို့အတွက်လည်းအရေးပါလာတဲ့တစ်တော်ကြီးဖြစ်ပါတယ်။ဒါကြောင့် Amazon တစ်တော်ပျက်စီးမှုဟာလူသားတို့အတွက်လည်းထိခိုက်ပျက်စီးမှုဖြစ်ပါတယ်
။ Amazon တစ်တော်ရဲ့ခန္ဓာရင်ရှိမှုအပေါ်ဇီဝကေယစနစ်နဲ့ဒေသခံလူမှုအတိုင်းဝန်းကဘလို့အခန်းကဏ္ဍကနေပုံဖော်နေတယ်လဲဆိုတာကိုလည်းလေ့လာခဲ့တာပါ။
The Amazon rainforest is incredibly resilient and it's
Amazon မိုးတစ်တော်ဟာခန္ဓာရေအားကောင်းပြီးဇီဝမျိုးစုံမျိုးခွဲတွေလည်းအတော်ကိုစုံလာပါကြီးကြီးမားမားထိခိုက်ပျက်စီးလာတာမျိုးမတွေ့ရသေးပါဘူးကွဲပြားတဲ့အပူပိုင်းစုံစနစ်တွေရှိနေတာကြောင့်လို့ထင်ပါတယ်အဲ့ဒီလိုကွဲပြားတဲ့စနစ်မျိုးစုံကြောင့်တစ်တော်ရဲ့ကြံ့ခိုင်မှုစွမ်းရည်တွေကိုအထောက်အကူပေးထားတာပါ
2023ခုနှစ်တုန်းကတော့အမေဇုန်တောထဲမှာအတော့ကိုမိုးခေါင်ခဲ့ပါသေးတယ်အယ်နီညိုအပူလိုင်းညောင်မိုးခေါင်ရေရှားမှုပိုးပြီးတော့တာရှင်မဲလို့လည်းခန့်မှန်းခဲ့ကြတာပါ
In the last year we observe
မနေ့တုန်းကတော့ El Nino အပူလိုင်းတန်းကြောင့်အတော့ကိုပြင်းထန်တဲ့မိုးခေါင်ရေရှားမှုနဲ့ကြုံခဲ့ရပါတယ်။အဲ့ဒီလိုဖြစ်မျိုးမကြာခဏဖြစ်လာပြီးတော့ပိုဆိုးလာတာကိုလည်းတွေ့ရပါတယ်။အပူချိန်တွေလည်းရုတ်တရက်တက်လာတာမျိုးရှိပါတယ်။အခုချက်ချင်းထလုံမယ်ဆိုရင်တော့အဲ့ဒီလိုသဘာဝဘေးတွေကိုရှောင်ရှားနိုင်ပါသေးတယ်။နောက်ထပ်တစ်နှစ်နှစ်နှစ်စောင့်လို့တော့မဖြစ်ပါဘူး။Amazon ဒေါ်ကြီးရဲ့စနစ်နဲ့ကမ္ဘာမှာလဲပတ်နေတဲ့သဘာဝစနစ်တွေကိုဒီအတိုင်းမပြတ်မစီဆက်ထိန်းထားဖို့တော့လိုတာပေါ့ရှင်
။ Amazon သစ်တော်ကြီးရဲ့ကြံ့ခိုင်မှုကိုဆက်လက်ထိန်းနိုင်နိုင်ရဟာဆုံဖြုံသွားတဲ့နေရာတွေမှာသစ်ပင်တွေပြန်ဆိုင်တာနဲ့ဒေသခံပြည်သူတွေရဲ့သစ်တော်ပြုံးနေမှုအဆုံးသတ်ရေးပူပေါင်းပါဝင်မှုအပေါ်မူတည်လိမ့်မယ်လို့လည်းသူတည်တနာဆရာမဖော်ပြထားပါတယ်။ဖလော်ရင်တန်ွေထုတ်လုပ်မှုကိုရည်တန်သွားအောင်တစ်ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေနဲ့လက်သွဲဆောင်ရွက်ဖို့လည်းလိုအပ်လိမ့်မယ်လို့သူတေတီတွေကထောက်ပြပြောဆိုထားကြတာဖြစ်ပါတယ်။ကျမနှင်္ဂလာပါ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American အတန်းရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကို9.3049 VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေတင်ဆက်ဖို့ရှိတဲ့အထက်အရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်စစ်တောင်းမြင့်ဝံစစ်စင်ရေးအကြောင်းကိုသုံးသက်ထားပါတယ်ຫນွေဦးတော်လန်ရေးကနေပေါက်ဖွားလာတဲ့လက်နက်ကင်အဖွဲ့တွေကိုဒီ KNU ခရင်တပ်ဖွဲ့တွေကနေဦးဆောင်ပြီးတော့စစ်တောင်းမြင့်ဝံတစ်လျှောက်စစ်စင်ရေးတိုးမြင့်နေတာရီမှန်းချက်အတိုင်းဆောင်ရွက်နိုင်တဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါဗျာ
KNLA ခရင်တက်တော် PDF ပြည်သူ့ကာကွယ်ရေးတပ်နဲ့ BPLA မြမလူမျိုးရေးတပ်ဖွဲ့တွေပူးပေါင်းပြီးစစ်တောင်းမြင့်ဝံစစ်စင်ရေးကိုတိုးမြင့်နေတာသုံးလကျော်သွားပါပြီNUG မျိုးသားညွန်ပေါင်းအစိုးရတောင်ပိုင်းစစ်ဒေသရဲ့ဘူးတွဲစစ်ဌာနချုပ် JOC ရဲ့ညွန်ကြားမှုအရဖားစီဟိန်းသာနဲ့ဆယ်လမွန်ပူပေါင်းစစ်စင်ရေးကိုလွန်ခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကစတယ်လို့အမှတ်နဲ့စစ်ဒေသကိုကဲရေးရုံးကကြေညာထားပါတယ်စစ်တောင်းမြင့်ဝံဒေသတစ်ခုလုံးမှာစစ်ရေးတွန်းမြင့်မှာဖြစ်လို့ပြည်သူလူထုအနေနဲ့ဘေးအန္တရာယ်ကင်းအောင်ကြိုတင်ပြင်ဆင်ကြဖို့လဲပန်ကြားထားပါတယ်ကျောက်ကြီးမြို့နယ်မုံမြို့ဒေသကစစ်ကောင်စီတပ်ခမာယ963နဲ့969ကို KNLA နဲ့ပူးတွဲမဟာမိတ်တပ်တွေကအပြိုင်နဲ့ထဲတိုက်ခိုက်တဲ့အတွေ့စက္ကစာစစ်သား100ကျော်သေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ဆိုပါလေဘုံမှုအပောင်းဝင်စက္ကစာ21ဦးလက်နက်ချအညံ့ခံပါလေလေချောင်းကအချိန်ချင်းတိုက်ခိုက်ပြီးမယ်စစ်စင်ရေးရီမန်းချက်ကိုအကောင့်တွေဖွင့်နိုင်တယ်လို့ဆိုပါတယ်ဒီစစ်စင်ရေးဟာစစ်တောင်းမြင့်နဲ့ထိဆက်နေတဲ့နေရာအားလုံးအကျုံးဝင်တယ်လို့ဆိုတဲ့အတွက်နေပြည်တော်တိုင်းကဒက္ခိဏသတိနဲ့လေဝင်းမြို့နယ်အထိကျေပြန့်နေပါတယ
်တကယ်တော့ KNL တပ်မဟာသုံးနယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်ကမြို့နယ်တွေကိုလေချောင်းကနေဘုံကျဲပြီးလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြားပါပြီစစ်ကောင်စီဟာနေပြည်တော်တိုင်းနဲ့တိဆက်နေတဲ့စစ်တောင်းမြင့်ဝံဒေသကိုပြန်လည်စိုးမိုးနိုင်ဖို့ဤမျိုးစုံသုံးနေပေမဲ့ရည်ရွယ်ချက်မအောင်မြင်သေးပါဘူးစစ်တောင်းမြင့်နောက်ဘက်ခြမ်းက PDF စစ်ကြောင်းကိုဒီဇင်ဘာနှောင်းပိုင်းက NUG ပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်တွားရောက်ခဲ့ပါတယ်စစ်တောင်းစစ်စင်ရေးအောင်မြင်နေတာဟာ KNL ကရင်တပ်မတော်ရဲ့ဦးဆောင်ကိုကဲမှုနဲ့ PDF တွေရဲ့အမိနာခံမှုတိုက်ခိုက်ရေးပြေဝမှုစတာတွေကြောင့်လို့ဆိုပါတယ်
စစ်ကောင်စီအခြေမုံရင်းနဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးဟာမဟာမိတ်အခြေဉာဏ်ဆက်ဆံရေးမှာအဓိကကြတယ်လို့ဆိုပါတယ်။ဒါကြောင့်ခေါင်းဆောင်တွေကိုကဲရေးမှုတွေခေပေါ်တွေကြားမှာအချင်းချင်းယုံကြည်မှုတိုးပွားလာဖို့လိုတယ်လို့ဆိုပါတယ်။စစ်တပ်နဲ့အပြည့်ရသဘောတူချက်NCA လောက်ထားချိန်မှာကယန်ယူနေမြေတွေကိုစစ်တပ်ကလမ်းပေါက်တဲ့အတွက်မကြာခဏပြစ်ပတ်ခတ်ဖြစ်ပါတယ်။ လမ်းပေါက်သွားရင်အလွယ်တကူဝင်ထွက်ပြီးစစ်စင်ရေးလုံနိုင်အောင်စစ်တပ်ကစီစဉ်လာပါအခုတော့စစ်တပ်ကဖောက်ထားတဲ့လမ်းတွေကိုသုံးပြီးကယန်အယ်လီနဲ့မဟာမိတ်တွေကပူးပေါင်းစစ်စင်နေတဲ့အတွက်စစ်တပ်ဟာသူဖောက်ထားတဲ့လမ်းတွေကိုသူကိုယ်တိုင်ပြန်ပြီးဖျက်ဆီးပြီးနောက်တန်းမှာပြန်ဝင့်နေရတယ်လို့
မုံမြို့နယ်ကြောက်ကြီးမြို့နယ်ရွှေချင်မြို့နယ်တွေမှာကယန်အယ်လီနဲ့မဟာမိတ်တွေကနေရာအများအပြားထိန်းချုပ်ထားရပါတယ်။စကားစားတပ်ကိုစုပေါင်းမဟာမိတ်ကထိုးစစ်ဆင်တာဟာစစ်တောင်းမြင့်ဝမ်းစစ်စင်ရေးရဲ့ထူးခြားချက်ဖြစ်ပါတယ်။တရင်မျိုးသားလူမျိုးရေးတပ်မတော်ကယန်အယ်လီရဲ့တပ်မဟာနှစ်သုံးငါးဟာဗမာပြည်သူလူမျိုးရေးတပ် BBLA နဲ့ပြည်သူ့ကာကွယ်ရေးတပ်PDF တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုအပြည့်အဝရရှိတာဟာလူဦးတော်လန်ရေးရဲ့ထင်ရှားတဲ့လက္ခဏာဖြစ်ပါတယ်။ဖားစီဟင်းသံနဲ့ဆန်မွန်ပူးပေါင်းစစ်စင်ရေးမှာစစ်တပ်ရဲ့ထောက်ပို့လမ်းကြောင်းဖြတ်တောက်ရေးကိုအဓိကရည်မှန်းထားပါတယ်။ပုဂိုးတိုင်းထန်းတပင်မြို့နယ်ဇေယျကြီးတိုက်ပွဲဟာစစ်တောင်းမြစ်ကူတရားကိုဖျက်ဆီးတဲ့ပူးပေါင်းစစ်စင်ရေးဖြ
ပြည်သူဝိုင်းမှာလဲပူပေါင်းတပ်ဖွဲ့တွေကအလားတူတိုက်ခိုက်နိုင်ခဲ့ပါတယ်စစ်တောင်းပြင်ဝမ်းစစ်စင်ရေးဟာစစ်တောင်းပြင်နဲ့ထိစပ်နေတဲ့မွန်ပြည်နယ်ပုဂိုးတိုင်းအရှေ့ပိုင်းကရင်ပြည်နယ်မြောက်ပိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့နေပြည်တော်နယ်မြေအထိကျယ်ဝန်းပါတယ်ပြည်မနာမြို့နယ်ဟာရှမ်းပြည်တောင်ပိုင်းဒေသကပင်လောင်းနဲ့ဖေကုံမြို့နယ်တွေနဲ့ထိစပ်နေပါတယ်ရာရှိတ ဒီနေရာတွေကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်နေပါတယ်ဖြစ်တောင်းမြေဝန်းကစုခွာသွားတဲ့စက္ကစတပ်တွေဟာနေပြီးတော့တဝိုက်မှာခံစစ်လုပ်ဖို့ပြင်ဆင်နေတာသိလာတယ်လို့ ကျောင်းမြို့ကိုအသွေးခံပြီးသိဖို့မရည်ရတော့ဘူးလို့ဆိုပါတယ်စစ်ကောင်စီရဲ့အတင်းနှလုံးပြတဲ့နေပြီးတော့ကိုဘယ်လိုတိုက်ရမယ်ဆိုတာကိုသာပူးပေါင်းတက်ဖွဲ့တွေစဉ်းစားရတော့မယ်လို့ဘရိုစောတော်နီးကမှတ်ချက်ချတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1 click
ဖလက်စ်အပလီကေးရှင်းကိုဒေါင်းလုဒ်ရယူပါဗီယူရဲ့အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နေရတာပါခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီစစ်မှုတန်းဥပဒေအောက်လူအများရာထားတဲ့စိတ်ဒဏ်ရာကုထုံးအကြောင်းကိုပြောပြထားပါတယ်စိတ်ဒဏ်ရာကုထုံးအတွက်ပြဿနာဖြေရှင်းနေကုထုံးတဲ့အတူစိတ်ဖိစီးမှုတက်တာရေးကုထုံးကိုပါတွဲပြီးတော့လုပ်တင်တယ်လို့ကျမ်းမာရေးပညာရှင်တ ဒေါက်တာသက်သေးကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
Okay အထူးဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးလူများစိုးရိမ်ထိုင်လန့်စိတ်တန်ရာဖြစ်ရတာအတွက်ကျိုတိဖို့လက္ခဏာတွေနဲ့ဂိုင်းတွယ်သင့်ပုံအဆင့်တချို့ကိုပြောပြီးမှဒီဖြည့်ရှင်းဖို့ကုထုံးရဲ့အဆင့်3ဖြစ်တဲ့အဖြေရွေးစရာရှာတာကိုဆက်ပြောပြပေးပါလားဆရာကြီ
းအဲ့ solution 1နဲ့3လေးကိုတည်တည်ထားကြရှားလို့ဟုံးလို့ထိုင်စဉ်းစားပြီးတော့မှအဲ့ဒီမှာ pros and cons လာအားသာချက် อันนี้จะดีกองจูสูจูดีกูซึ่งสาเหตุเนี่ยอุปมาอย่างเรื่องนี้ที่ไหนเนาะแต่ช่วงสุดเนาะฮะล่ะไม่ใช่นี่เป็นเลยฮะแต่โน้ตวิโรกันสาวไหมเขาบีพันล้านพันเป็นไรไหมโอเคขนาดเราลดตัวมาบ่เราถ้าต้องบ้านเรานี่เราลำบีมาสวยตัวเองเลยเป็นรู้ไหมว่าทับเป็นไรไหมไอ้ทับเป็นไรบีเราเองมาเราสาธุเราเป็นรู้มีอะไรตัดยาจีนเราป่าตัวเองเลยป่าตัวมาบ่สิโน้ตวิโรกันบีเราสาวไหมสุดเลยฮะเลย 100% solution of mohobu.
ออสเตรเลียยูเอสตัวจ้าเมจ้าหน้าเราเมดาวมุเอาลูกเราเมไอ้ลูกตัวบัวจ้าเลยได้เมนอฟาสปอร์ตอาชอตอาลูกยูดีเลทุกคาริพิบิโรมาเนี่ยเจ้าอุทเวมลาสุราเอร่ากะตัวรู้กูลูดีสินาจ้าเลยมีบาริสินาเนียล่ะโอเคเสียกูรู้มีดีทำไมเนี่ยพิเคเรอุบมาเนียลอยตัวมีลาเสียไอ้มาเจ้าสกุลลงตะคู่ตรียาเลยไอ้โซดาสุราลงเงินเนี่ยเนี่ยทองเราก็มินซูมินิเอาการีบิโร จุดเลยทั้งปีจ้าละเอร่าอีโซดัสเป็นนั่งยาอีเจกันเนี่ยเปียกูเปียละเอาน็อตเช็คกันชีวิตจะชอบปอบิลาชีวิตจะกูปุ่มเลยเนี่ยพี่ว่าเนาะที่ลุงยังตีตาดามุตัวลายตีตาดามามุอีอาโอรีปอนะแต่ยังนะตีตาดีมาตัวพี่เราโคลงละเนาะหูโตคู่กูพี่เราโมกูได้ใครผู้พี่เราโมกูโคลงจ้าละเนาะดามุเลยกูสิบไปเลยกูแบกกันเนี่ยพี่เราเว้นพี่เรามาเปลี่ยนชาเมื่อสระไอ้ลูกซึ่งจ้าเลยลูดีเลยกลีดีเลย อันนี้อะไรเบสโร่ตัวเราเมียเมียออปชันสิโร่นอกจากออปชันนี้จะเราตัวไม่มาที่จูเลโก้เนเธอร์แลนด์มาไปไปต่อแอนนาแฟรงก์สระไอ้ลูกจูเลียคุชโนรูลูเวออปชันนี้ซึ่งสาจาร์เลยกูสอดอสซีซีอเมริกาทัวร์ตัวนี้เนี่ยจูเลียโร่เส้นพี่เลยแค่กูมาไอสไตน์สุเลยทั้งกูต้องเจอจัวอเมริกาทัวร์ตัวรู้เส้นพี่เลยแต่วิ่งแอนนาแฟรงก์สระกลีมาเลียตัวมีด้าจัวเอ็มสเตอร์ดัมมาเวปงนี่เลยออปชันกูตัวจูเลียโต ตนาว่าเลยทั้งขยะปีโร่ตีตัวจ่ายเลยสรุปเอริลูฮามิวรีเลยที่ช่วยปงนี่อะไรสิเนี่ยสรุปปงนี่เลยฮะเลยมีตัวยังทั้งในยอดตัวเมื่อลุ้นเลยลุ้นตัวเมื่อสรุปอเมริกาออปชันนี่มีอะไรเลยสรุปจะน้อยเปลี่ยนจินาโร่ที่โซลูชันนี่กูเส้นสายเลยใช่ไหมยุคที่ตัวปูปีโร่สูปีโร่มันเลวไรบ้างเนี่ยกูมาพินัยจีกูเนี่ย เดต้าเนี่ยก็มีด้านส่วนเนี่ยก็ยังเช่นนี้เนี่ยใกล้เกิดพิเศษเจ้ากูสนิทเจ้ากองอีชิงกับพี่รู้มาสเต็ปโฟร์แอคชั่นเอริกิสเอาเลตุยจ้าจ้าเซฟบอโน่ดีดีลองจมูกที่เสียเนี่ยเก่งเก่งมาเสียลองจมูกอันนี้ยิ่งเกลี่ยพิจารณาเอาอักขันเทพโอ้กับ
สเต็ปฟูกเนี่ยโอเคแล้วเท่าที่เราเจ้าวิเชียร์มาใส่ที่สิบปีสัญญาเล็กนารีที่สเตรสเรสิบปีจีมูนี่พิลาเองเนาะปัจจุบันเราเล่นนั่งอะไรเราชนรู้ดีสเตรสแมเนจเมนต์สระสิบปีจีมูโก้กูตาเร่กูทุ่งเลียนี่สาระเลยมามาอุกเนี่ยเรื่อยๆไปไลฟ์สไตล์กูเย่เนี่ยจะดูว่าเราเตะเอเยว่าเอียเมะเอเอ็มเมะสามเมะกูเล่นลูกชาอาซาลีเล่มาเยลัยเนี่ยสิ่งเดียวชั่ว อะไรเลยเส้นลมเองพี่เรามาเย็ดเต้าดารูมุ้ยสีวารูอะไรเลยมันลงเนี่ยแล้วพี่เราเตี้ยวเทไอโซเลตปอนอ่ะกูว่ากูเตี้ยวเทนี่พี่เราสิ่งที่นี่ลูกตะการไปพี่เราเลยมันนี่เนี่ยมีด้านซูเนี่ยดีไม่สวยดีเนี่ยสกาเลี้ยพี่เราสฟิเลสฟินี่กูเย่สิ่งจำมาอีกูดีสิ่งเด็ดที่จำมาตัวอ่ะแต่อายปูบานารีลูกจะพิมพ์ตัวอ่ะเทิงทารีฮาลิวเลยเช่นลูกเต้นเนี่ยขึ้นมา ไอ้ลูกลูกเลยด่ารู้ยี่จีเลยชีกันสิ่งจำมาอีกูที่สั่งสอนมูสระบีบีสุมาโรที่พิจารณาอู တဲ့တဲ့လက်တွေ့ကြကြရင်ဆိုင်ဖို့ကြိုးစားရမယ်လို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဓိကကတော့ဒီလူချက်မကြီးရစိတ်ချက်မကြီးနဲ့လည်းအဓိကပတ်သက်နေတော့စိတ်အရင်ချက်မှာမှလူလည်းချက်မှာပြီးတော့ခုနကအဖြေကိုရှာနိုင်မဲ့လက်တွေ့လုပ်နိုင်မဲ့သဘောပေါ့ဆရာနော
်မှန်နေခင်ဗျဒီအခြေခံအချက်ကတော့လွတ်လို့မရဘူးအဲ့ဒီကနေစပြီးတော့မှခေါင်းလဲအေးသွားပြီဆိုတဲ့အချိန်ကျတော့မှဒီစစ်မှုမထမ်းမနေရဆိုတဲ့ပြဿနာကြီးကိုတည်တည်ချာချာရင်ဆိုင်ဖို့ဟိုဒီတော့နောက်ဆုံးတစ်ချက်တော့ပြောချင်တယ်ငွေရေးချေးအဆင်ပြေတယ်အဆက်အသွယ်ကောင်းတယ်အဲ့ဒါနိုင်ငံသားကိုလွယ်လွယ်ကူကူချူချူစားနဲ့ထွက်သွားနိုင်တဲ့ကလေးတွေကသူတို့ကလည်းကျွန်တော်စုမုံကောင်းတောင်းတယ်ကိုဘွားတလန်တွေချူစားကြပါဒါမဲ့ပို့ပြီးတော့ကျွန်တော်လေးလေးနက်နက်နောက်ဆုံးပြောချင်တာလလုလက်စားတွေအခြေခံလူတန်းစားတွေငွေရေးချေးအဆင်သင့်မရှိတဲ့လူတန်းစားတွေယိုယိုအေးအေးချူချူစားနေတဲ့မိသားစုတွေလူငယ်လေးတွေကိုကျွန်တော်ကပြည်သူအများစုဖြစ်တဲ့အတွက်ပြောချင်တယ်ကိုရဲ့ကျမဆိုတာကကိုဖြစ်ကျင်တယ်လို့ကြိုးစားပြီးတော့ဖန်တီးလို့ရတယ်လို့ကျွန်တော်ကအကြံပေးခြင်းတယ်ဆိုတော့ခုနကဖြင်းရှင်းတဲ့နိလန်းတွေကိုကြိုးစားပြီးတော့စဉ်းစားပါကိုမိသားစုကိုကလေးတွေအတွက်ကိုခေါင်းချင်းရိုက်ပြီးတော့ဖြင်းရှင်းကြပါလို့အကြံပေးခြင်းတယ်အားလည်းအားပေးခြင်းတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အခုတော့တိုင်းရင်သတင်းလွှာအလှည့်ရောက်လာပါပြီအာနာသိမ့်မီနောင်ပိုင်းချင်းဒေသကအမျိုးသမီး60ထက်မနည်းသေဆုံးသွားတဲ့သတင်းနဲ့အတူရှမ်းမြောက်ပိုင်းက10-20စစ်စင်ရေးအတွင်းပျက်စီးခဲ့ရတဲ့နေအိမ်600ကျော်ပြန်လည်ပြင်ဆင်နိုင်ဖို့အကူအညီတွေလိုအပ်နေတဲ့အကြောင်းကိုကြားရမှာပါထိုင်းအခြေစိုက် Fever Window သားတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒီသားတိုင်းရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီကြပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အာနာသိန်း3နှစ်တာအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထက်မနည်းကိုတပ်ဖြတ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့အကြမ်းကတိုက်ပွဲတွေကြောင့်ဝိုင်းမော့မြို့နယ်ထဲမှာပိတ်မိနေတဲ့ဒေသခံ1000ကျော်ကိုကယ်ထုတ်နိုင်ခဲ့ပြီဖြစ်ပါတယ်။သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းသိန်းညီမြို့မှာတစ်တုံညာနှစ်ခွန်စစ်စင်ရေးကာလတဲ့ပျက်စီးသွားတဲ့အိမ်အလုံးကြီး600ထက်မနည်းရှိနေပြီးတံပြုတ်ပြင်ဖို့အကူအညီတွေလိုအပ်နေတဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။အာနာသိန်း3နှစ်တာအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထက်မနည်းကိုတတ်ခဲ့ပြီးအယောက်30ထက်မနည်းမှာနိုင်ငံတော်ကအကျဉ်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ချင်း Civic Movement ကပြောပါတယ်။တေဆုံသွားသူတွေထဲမှာချင်းအယက်ဖက်အမျိုးသမီးကောင်းဆောင်တွေတာမန်အယက်သားပြည်သူချင်းအမျိုးသမီးတွေနဲ့လက်နက်ကင်တိုက်ပွဲဝင်နေသူတွေပါဝင်နေပြီးနှီးမျိုးစုံနဲ့တတ်ဖြတ်ခံခဲ့ရတာလို့ချင်း Civic Movement ပြောရေးဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်နဲ့မကွေးမော်လမြိုင်ရန်ကုန်စတဲ့မြို့တွေကအချင်းထောင်တွေထဲမှာလည်းချင်းအမျိုးသမီးအယောက်30ထက်မနည်းဖမ်းဆီးထိန်းသိမ်းခံနေရတယ်လို့မတ်လ10ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့မှာချင်း Civic Movement ကထုတ်ပြန်ပါတယ်
တချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်ကြားတိုက်ပွဲတွေကြောင့်ချင်းပြည်ဝိုင်းမော်မြို့နယ်အောင်မြေ1နဲ့အောင်မြေ2ရွာတွေပိတ်မိနေသူဒေသခံ1000ကျော်ကိုဗိုလ်တပ်နဲ့ညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပါတယ်ပိတ်မိနေသူရီတဲ့တကြီးရွယ်ဦး၄ယောက်တည်ဆုံးခဲ့တယ်လို့ဒီသားခန့်တွေကပြောပါတယ်မြချင်းနာပမောကာလန်တရှောင်းမလ9ရက်နေ့ကစလို့ဒီနေ့ချိန်ထိတိုက်ပွဲပြင်းထန်နေပြီးတကြီးရွယ်ဦးကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ဒီသားခန့်1000လောက်တပတ်ကြာပိတ်မိနေတာပါဒါပြင်အင်ကာနေတုံးကလည်းပမောအခြေဆိုင်စစ်ကောင်စီတပ်ရဲ့အမှတ်21စစ်စင်ရေးကွပ်ကဲမှုဌာနချုပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကပမောမြို့နယ်ကန်းနီဆိုတဲ့ရွာထဲကြားရောက်ပောက်ကွဲခဲ့လို့ကလေး3ယောက်အပါအဝင်ဒီသားခန့်9ယောက်ထိမှန်တည်ဆုံးခဲ့ပါ ါတယ
်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမကြာကြီးစစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်မှုဆက်တိုက်လုပ်နေတယ်လို့လေရင်နဲ့အဆက်မပြတ်စစ်ကူပို့နေတယ်လို့စစ်မြေပြင်သတင်းရင်းမြစ်တွေကပြောပါတယ်။အဓိကကျတဲ့တင်ကန်းညီနောင်စစ်ပြူဟာယုံနဲ့အနိတဝိုက်မှာစစ်တပ်ဖက်ကအတွဲလိုက်ဒုံးကျည်ပစ်ခတ်မှုတွေလေကြောင်းပုံကျက်တိုက်ခိုက်မှုတွေနဲ့အပြင်းထန်ခုခါနေရတယ်လို့မြေပြင်သတင်းတွေကပြောပါတယ်။တင်ကန်းညီနောင်အခြေဆိုင်ခမရ395တိုက်ရင်နဲ့ရဲစခန်းတွေကိုပြီးခဲ့တဲ့အင်္ဂါနေ့မှာတိုက်ခိုက်သိမ်းပိုက်ရရှိခဲ့ပါတယ်။ကြန့်ရှိတဲ့စစ်ကောင်စီဗျူဟာယုံအခြေဆိုင်ခမရ396နဲ့398တိုက်ရင်တွေကိုဆက်ပြီးသိမ်းပိုက်နိုင်ဖို့လဲအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေကြပါတယ်။
ရခိုင်ပြည်ရံပြဲမြို့ကိုရခိုင်တပ်တော် AA ကအပိတ်သိမ်းပိုက်လိုက်ပြီလို့မလ၁၇ရက်နေ့မှာ AA ကထုတ်ပြန်ပါတယ်ရံပြဲမြို့အောင်ချမ်းသာစီဒီမှာဒီဇင်ဘာလ၁၈ရက်နေ့ကတိုက်ပွဲစတင်ခဲ့ပြီး၃လနီးပါးအကြာမှာမြို့တစ်ခုလုံးကိုအပိတ်သိမ်းပိုက်နိုင်ခဲ့တယ်လို့ AA ကပြောပါတယ်စစ်ကောင်စီတပ်ကကြီးရီလီပူပေါင်းတိုက်ခိုက်မှုလေကြောင်းကနေနေ့တိုင်းဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့ကြားကရံပြဲမြို့ကိုသိမ်းနိုင်ခဲ့တာလို့ AA ကဆိုပါတယ်၃လနီးပါးကြာတဲ့တိုက်ပွဲတွေစစ်ကောင်စီတပ်ကထောင်ထားတဲ့မိုင်းတွေကိုရှင်းလင်းရေးလောက်ရမှာဖြစ်တဲ့အတွက်ဤသူတွေအနေနဲ့မြို့ရဲကိုချက်ချင်းပြန်မဝင်ဖို့အေအေကပြောဆိုထားပါတယ်
ကချင်ပြည်ဖက်ကမြို့နယ်ထဲကမနှံ့ရွာမှာရှိတဲ့ကြောက်စိမ်းလောက်ကွက်မှာဖြစ်ခဲ့တဲ့နှုန်ကံပြိုကျမှုထဲတည်ဆုံးသူနေရောင်ရဲ့အလောင်းပဲပြန်တွေ့ခဲ့ရပေမဲ့ပုတ်တဟူးနေမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေရပ်ဆိုင်လိုက်ပြီလို့လူမှုကွန်ရက်အသင်းတာဝန်ရှိသူတွေကပြောပါတယ်နှုန်ကံပြိုကျမှုထဲဥချိုကြောက်စိမ်းတူဖော်ရေးကုမ္ပဏီကဝန်ထမ်းအယောက်20ကျော်နဲ့အနီးကရေမစေးသမားတွေပါပါသွားခဲ့ပေမဲ့ရုပ်အလောင်းနှလုံးနဲ့အသက်ရှင်လက်၄ယောက်ကိုပဲအင်္ဂါနေ့မှာရှာတွေ့ခဲ့ကြတာပါအဲ့ဒီ၄ယောက်ကဖက်ကန်ဆေးုံမှာဆေးကုသမှုခံယူနေပါတယ်။အဲ့ဒီနှုန်ကန်ဟာအနက်ပေတရာကျော်ရှိပြီးအသက်အန္တရာယ်လဲစိုးရိမ်ရတာကြောင့်ပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲရှိလို့အခုလိုရက်ဆိုင်နိုင်ရတာလို့လူမှုကူညီရေးအသင်းကတာဝန်ရှိသူတယောက်ကပြောပါတယ်။
ရှမ်းပြည်တောင်ပိုင်းကြည်ဒီမြို့နယ်မှာစစ်ကောင်စီလက်အောက်ခံမြို့နယ်အုပ်ချုပ်ရေးမှူးက SSPP ဌာနချုပ်ဝမ်ဟိုင်းတဝိုက်ကရွာတွေမှာဒေသခံတွေကိုပြည်သူစစ်ထမ်းဆောင်ဖို့စင့်ခေါ်နေပါတယ်။မလ12ရက်နေ့အင်္ဂါနေ့ကစပြီးကြည်ဒီမြို့နယ်အုပ်ချုပ်ရေးမှူးဦးထူးထက်ကရက်ကြီးစည်ရေးကနေတဆင့်အသက်18နဲ့35နှစ်ကြားရွာသားတွေကိုပုံပန်ဆိုင်းလိုင်းအုပ်စုကအယောက်190၊ဘန်လော့အုပ်စုကအယောက်150နဲ့ဝမ်ဟိုင်းအုပ်စုကအယောက်600ပို့ပေးဖို့စင့်ခေါ်ခဲ့တာဖြစ်ပါတယ်။စင့်ခေါ်ထားတဲ့စအတိုင်းမလ14ရက်နောက်ဆုံးထားပြီးစရင်ပေးဖို့ဖို့လဲညွှန်ကြားထားတယ်လို့ကြည်ဒီဒေတာခန့်တယောက်ကပြောပါတယ်ကြည်ဒီမြို့နယ်မှာအရှိအလေပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခလာရ131မိုင်းနောင်မြို့မှာစကခနှင့်ခလာရ9နဲ့ခလာရ186တရင်တို့လှုပ်ရှားသွားလာနေပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတိမ်နီမြို့မှာ1300ဆစ်စင်ရေးကာလတွေပျက်စီးသွားတဲ့အိမ်အလုံးကြီး600ချက်မနည်းရှိနေပြီးဒီနေ့အချိန်ထိပြန်ပြီးတော့မပြုတ်ပြင်နိုင်သေးပါဘူးဒီအကြောင်းကိုတော့နတ်မဟုံကတင်ဆက်ပေးပါမယ်ရှင်ရှမ်းမြောက်မှာ2023ခုနှစ်အောက်တိုဘာလ29ရက်နေ့ကစတင်တဲ့တစ်တုံညာနှစ်ခုစစ်စင်ရေးကြောင့်မြို့နယ်ဆဲခုထပ်မင်းနဲ့ထိခိုက်ပျက်စီးမှုတွေများခဲ့ပြီးအဲ့ဒီထဲမှာစစ်စင်ရေးကုကဲမှုဌာနချုပ်စကခ16အခြေဆိုင်ရာတိမ်နီမြို့လဲစစ်တန်တင်ပျက်စီးမှုအများဆုံးမြို့တစ်မြို့ဖြစ်ပါတယ်လက်ရှိချိန်ထိစစ်ပေးတင်းရှောင်နေရတဲ့တိမ်နီမြို့ခံတချို့နေရမပြန်နိုင်ကြသေးပါဘူးဒေသခံအိမ်ထောင်စု600လောက်ကအခြေအနေမျိုးမျိုးကြောင့်အိမ်ကိုပြန်သွားနိုင်ကြပေမဲ့လက်နက်ကြီးထိမှန်ပြီးပျက်စီးသွားတဲ့အိမ်တွေကိုတော့ပြန်မဆောက်နိုင်သေးဘူးလို့ဆိုပါတယ်။တိမ်နီမြို့ခံစစ်ရှောင်မျိုးသမီးတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်စပီးချုပ်နေရတာ3-4လရှိပြီဆိုတော့ကျမတို့လည်းအိမ်ပြန်ဆောက်ဖို့ဆိုတာမလွယ်ဘူးမဖြစ်နိုင်ဘူးစားဖို့တောင်မှထက်နေပြီလေလက်နဲ့ကြီးကြီးထိတဲ့အိမ်တွေကတော့ကျောင်းခမ်းရွာ၊နှမှုတောင်ရွာ၊ပန်းစုံရွာ၊ကောင်းဟော်ရွာ၊နောင်အုံရွာ၊ဟိုတာရွာနဲ့ခူးဝင်းရက်ွက်၊ကောင်းလော့ကျော့ရက်ွက်၊ဥယျမူရက်ွက်၊စွန်ခိုင်း၊နောင်ဆင်းနဲ့နှမှုရွာကအိမ်တွေပဲဖြစ်ပါတယ်။လက်နဲ့ကြီးကြီးကြောင့်အိမ်တချို့လုံးဝပျက်စီးသွားပြီမဲ့တချို့ကတော့တဝက်လောက်နီးနီးပျက်စီးကုန်ပါတယ်။နေရကိုပြန်လာတဲ့အထဲအိမ်ပြက်သွားတဲ့သူတွေဟာမိုးကာရီနဲ့ဖြစ်တယ်လို့နီးနီးကြရတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်။
ပြီးခဲ့တဲ့လကုန်က MNDA စစ်တပ်တိုင်းဝန်ကပြောလာကြတယ်။နေရပြန်လာရင်ပျက်စီးသွားတဲ့အိမ်တွေကို MNDA ကပြန်ပြီးတော့ပြုပြင်ဖို့ကူညီမယ်တဲ့။အခုကျမတို့ရွာပြန်လာပြီ။အိမ်မှာပြန်လာနေပါပြီ။ပြန်ပြီးတော့ပြုပြင်ပေးတာမျိုးမရှိဘူး။ကျမတို့ပြောချင်တာကစစ်ကောင်စီတပ်ကိုတိုက်မယ်ဆိုရင်လည်းတခါတည်းအမြင့်ပြက်အောင်တိုက်မှဖြစ်မှာ။မဟုတ်ရင်လူထုပဲခံနေရတာလေ။
ဒီကိစ္စနဲ့ပတ်သက်ပြီးတော့ MNDAA ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမယ့်ဆက်သွယ်လို့မရခဲ့ပါဘူး။တိန်နီမျိုးခန့်နေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလနဲ့ဒီဇင်ဘာလကလေးကနေရာကနေထွက်ပြေးနေရပြီးဝမ်းကြီးအတွက်ခက်ခဲစွာနဲ့ဖြေရှင်းနေကြရပါတယ်။တိုက်ပွဲကြောင့်နေရာစွန့်ခွာသူတောင်းတဲ့ချီရှိနေပြီးလက်ရှိချိန်ထိနေရာမပြောင်းရဲသေးတာတွေလည်းအများပြားရှိနေပါတယ်။
ဂရင်းနီပြည်နယ်မြေထောက်ဝက်ကျော်မှာတော့ရေရှားပတဲ့ဒဏ်ကိုခံစားနေကြရတယ်လို့ဂရင်းနီပြည်ဂျာကန်လာအုပ်ချုပ်ရေးကောင်စီ IEC တာဝန်ရှိသူတွေကပြောပါတယ်ကျွန်မအမည်ကနေတင်ဆက်ပေးပါမယ်ဂရင်းနီပြည်ဒီမော့ဆိုမြို့နယ်ထဲမှာရှိတဲ့ဒီမော့ဆိုတောင်ငူကားလန်လမ်းဘေးဝဲရမှာရှိတဲ့ရွာတွေနဲ့ဖရူဆိုမြို့နယ်တဲကရွာပေါင်း40ကျော်မှာရေရှားပမှုကြောင့်အခက်အခဲတွေဖြစ်နေကြတယ်လို့ IEC အထွေထွေအတွင်းရေးမှူးခုပလူးတဲ့ကပြောပါတယ်
ကျွန်တော်တို့ဂရင်းနီပြည်မှာရေရှားတဲ့ပြဿနာကအခုမှမဟုတ်ပါဘူးပေါ့နော်ဒီဆောင်းအကုန်ကြီးအခုဖေဗရူလာ20ရက်နေ့တိုင်းဖေဗရူလာနေ့စပြီးတော့မှကင်းဒီပြည့်ရဲ့ကျိုးတော်ဒေသတွေမှာရေစပြီးတော့မှပြတ်လတ်တဲ့ဒီခက်ခဲတွေကိုဒါရင်ဆိုင်ရမြင့်ဖြစ်တယ်ပေါ့နော်ကင်းဒီပြည့်ရဲ့ဒီတုံးပုံတုံးနှစ်ပုံလောက်ကရေရှားတဲ့အရာဖြစ်တယ်ပေါ့နော်ဒါကြောင့်အဲ့ဒီနေရဲ့တုံးပုံနှစ်ပုံတော့ရေရှားပါတဲ့ဒီခက်ခဲတွေဒါမျိုးတော့အမြဲကြုံရတယ်အဲ့လိုရေကုန်ရပြောနိုင်ပါလေ
စပေးချောင်တသိန်းကျော်လောက်ရှိနေတဲ့ဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းဒီမော့ဆိုတောင်ငူကားလန်လမ်းဘေးဝဲရမှာရှိတဲ့ရွာတွေနဲ့ဖရူဆိုမြို့နယ်တဲကရွာပေါင်း40ကျော်အပီးသူတွေအပြင်ဖရူဆိုမြို့နယ်ဘက်ချမ်းကိုရောက်နေတဲ့စပေးချောင်လူဦးရေတသောင်းခွဲတို့ဟာရေရှားပမှုတံကိုခံနေကြရပါတယ်လက်ရှိရေရှားပမှုကြောင့်ဖရူဆိုမြို့ရဲ့အနောက်ဘက်ချမ်းမှာရှိတဲ့တဖူဒီကူစပေးချောင်စခန်းကစပေးချောင်တွေရေအေးမြင့်ရှိတဲ့နေရာတွေအထိကားတွေထွက်လာကြီးတွေနဲ့ရေသွားတည်နေရတယ်လို့စပေးချောင်မျိုးသမီးချက်ကပြောပါတယ်
ကဒီဘက်မှာရေပေါ့ခုလဲဆစ်ဆောင်ရီများလာတော့ရေလည်းမရှိတော့လေခုမှကားရှိတဲ့သူအဆင်ပြေတယ်လို့ဆိုဟိုဘိုင်းကချိတက်တယ်လို့ရတော့ခုကကားမရှိတော့ထော်လို့ကြီးဆိုလဲနာနိုင်ရှိတော့မရှိဘူ
းရေတည်ယူတဲ့စရိတ်ကြီးတဲ့အပြင်အသွားအပြန်12မိုင်လောက်ရှိတဲ့ခရီးကိုစီရဲအခြေအနေအနေတွေကြားကနေစွန့်စားပြီးတော့သွားနေကြရတာလို့လဲဆက်ပြောပါတယ်စင်ကုန်မှုတွေအမျိုးမျိုးကြားကတည်လာတဲ့ရေတွေကိုတော့တောက်တုံးဖို့နဲ့ချက်ပြုတ်ဖို့အတွက်ပဲသုံးနေရတယ်လို့ဆိုပါတယ်လိုအပ်နေတဲ့အကူအညီတွေအတွက် IEC အနေနဲ့လည်းကူညီပေးနိုင်ဖို့စီစဉ်ဆောင်ရွက်နေကြပါတယ
်73စီပေါ့လေဒီဇယ်တို့ဓာတ်ဆီတို့လိုလာနေစဉ်တော့လွားချက်ရှိခဲ့ရင်တော့ဒီ IEC ကိုလူသားချင်းစာနာထောက်ထားရေးကနေကြိုဆောင်ရေးဌာနကဆက်ပြီးတော့ဖြစ်ဆွဲပြီးတော့မှဒီပိုင်းမှာကူညီထောက်ပံ့ပေးမယ်ဆိုတာကိုလည်းဒါပြောဆိုညှိနှိုင်းထားပြီးဖြစ်ပါတယ်ပေါ့
2021ခုနှစ်အာဏာမသိမ်းခင်အရင် NLD အစိုးရလက်ထက်မှာခရနီပြည်အတွင်းကရေရှားပါတဲ့ဒေသတွေဖြစ်တဲ့ဒမော့ဆိုမြို့နယ်ဖရူဆိုမြို့နယ်နဲ့လွိုက်ကော်မြို့နယ်အစွန်ဖြားမှာရှိတဲ့ရွာတွေမှာရေပေးဝေနိုင်ဖို့2018ခုနှစ်ကနေ2023ခုနှစ်အတွင်းငွေကျပ်ပေါင်း3ဘီလီယံအသုံးပြုပြီးဖြည့်ရှင်းနိုင်ရေးစီစဉ်ခဲ့ကြတာရှိပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။အာ
နာသိန်း3နှစ်တာကာလအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထပ်မင်းကိုတပ်ဖြတ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင်းကချင်ပြည်ဝိုင်းမော်မြို့နယ်ထဲပိတ်မိနေတဲ့ဒေသခံ1000ကျော်ကိုပုတ်တဟူးနေ့ညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပါတယ်။
ဒေါ်ရရှင်တွေကနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။VOA အမေရိကန်တန်ကထုတ်လွှင့်ပေးသမျှဗီဒီယိုနဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုဒီ VOA ရဲ့ website အပြင် YouTube, Twitter, Instagram, Facebook စတဲ့ social media တွေမှာလည်း live ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုအကြံပေးစာပေးဖို့လိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်။ ။ ဣဇရေလ ဝန်ကြီးချုပ်နန်ဒညာဟုဟာပြည်သူတွေရဲ့ဆန္ဒကိုပြန်မကြည့်ပဲဂါဇာကိုဘုံကျဲတိုက်ခိုက်နေတယ်လို့သူယုံကြည်တဲ့အတွက်ဣဇရေလမှာနောက်ထပ်ရွေးကောက်ပွဲကျင်းပဖို့လိုကြောင်းအမေရိကန်အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဖြစ်တဲ့ Chuck Schumer ကတောင်းဆိုလိုက်ပါတယ်။ Israel ကိုကဘာကဝိုင်းပယ်မှန်အန်ဒီရဲ့ကြားရအောင်ဝန်ကြီးချုပ် Netanyahu ကလုပ်နေတယ်လို့လဲ American အစိုးရဘက်မှယာတုအကြီးဆုံးဂျူးလူမျိုးတဦးဖြစ်တဲ့ Chuck Schumer ကပြောကြားခဲ့တာဖြစ်ပါတယ်။ American မှာ TikTok သုံးဆွဲမှုကိုတားမြစ်ဖို့အောက်လွှတ်တော်ကမဲခွဲဆုံးပြတ်လိုက်ပြီးနောက်တနေ့မှာပဲဗနာယီဝန်ကြီးပေါင်းဖြစ်တဲ့ Steven Mnuchin ကတကယ်အကယ်၍ဒီ TikTokပိုင်ရှင်ကသာရောင်းဖို့သဘောတူမယ်ဆိုရင်သူက TikTok ကိုဝယ်ယူဖို့အစီအစဉ်ရှိကြောင်းပြောပါတယ်။ရုရှားနိုင်ငံကတန်ခတ်ရေးရမှုစီးရင်နဲ့မှာ VOA သတင်းသမားတွေလည်းပါဝင်နေပါတယ်။နိုင်ငံတော်လူငယ်ရေးဆိုင်ရာသတင်းတွေကိုရေးသားပေးပို့နေတဲ့ VOA သတင်းတောက် Jeff Sultan ကိုအရေးယူလိုက်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဌာနကကြေညာပရင်းတွေမှာကြေညာပါတယ်။ VOA အပြင် Washington Post, New York သတင်းသမားတွေလည်းပါဝင်နေတာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနေ့ကင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3049လိုင်းလန်မီတာ190ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။